ရှိကောင်အာရှဒေတာကပင်လယ်ထဲမှာရောက်နေတဲ့လေစီးပြေးဒုက္ခသည်တွေကိုအမြဲဆုံးကယ်တင်ဖို့ဦးစားပေးဆောင်ရွက်ကြဖို့အတွက်ဒေတာအတွင်းအစိုးရတွေကိုကုလသမဂ္ဂနဲ့ American ပြည်ထောင်စုတို့ကတိုက်တွန်းလိုက်ပါတယ်ဒီအတော်အတွင်းမှာပဲနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့IOM ကလေစီးပြေဒုက္ခသည်တွေအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတစ်သန်းသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်အပြည့်အစုံကိုတော့မအင်ဂျင်နိုင်ကပြောပြပါမယ
်ဒီအပိုင်းအတွင်းအရှိတောင်အာရှဒေတာကပင်လယ်ပြင်ရောက်နေတဲ့ထောင်ပေါင်းများစွာသောလေစီးပြေဒုက္ခသည်တွေကိုကယ်တင်နိုင်ရေးကိစ္စနိုင်ငံတကာအတိုင်းဝိုင်းကအပြင်းထန်တိုက်တွန်းပြောဆိုလာနေတာပါလူမောင်ကိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါလာကြသူတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကသူတို့ပိုင်တဲ့ပင်လယ်ကမ်းခြေတွေမှာစိုက်ကပ်ခွင့်မပြုတာကြောင့်ပင်လယ်ပြင်မှာဒုက္ခရောက်နေတဲ့အခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်နေကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကကြာသပတေးနေ့ကအသီးသီးထုတ်ဖော်ပြောဆိုခဲ့ပါတယ်။မနေ့ကပြုလုပ်တဲ့အမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာလေစီးပြေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေအနေနဲ့ပူးပေါင်းဖြေရှင်းဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Jeffrey Rothke ကပြောသွားပါတယ်။
And we urge the countries of the region to work together to save lives at
sea. ဒီမှာပြည်မိနေတဲ့သဘောများစွာကိုကယ်တင်ဖို့ဒေတာတွင်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ရေးအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။ဒါဟာဒေတာတွင်အရေးတကြီးကင်တွယ်ဖြစ်ရှင်းရမယ့်ကိစ္စပါ။နိုင်ငံတကာစာချုပ်တွေပင်လယ်ရေကြောင်းဆိုင်ရာဥပဒေတွေနဲ့အညီဒေတာတွင်မှာနိုင်ငံတကာကြိုးပမ်းမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်။
အခုလိုဘင်္ဂလားပင်လယ်ော်ကနေတဆင်အရှိတောင်အာရှကပင်လယ်ပြင်ကိုရောက်လာတဲ့လှေစီးပြေးဒုက္ခသည်တွေအတွက်အထူးကဦးစားပေးဆောင်ရွက်ရမှာကတော့အသက်ပေါင်းများစွာကိုကယ်ဆယ်ရေးဖြစ်တယ်လို့သူကဆိုပါတယ်။အဲ့ဒီဒုက္ခသည်တွေထဲမှာရခိုင်ပြည်ကလာတဲ့ရိုဟင်ဂျာတွေလည်းပါဝင်နေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေနဲ့လည်းဆက်ပြီးပြောဆိုသွားမယ်လို့ Jeffrey Rothke ကဆိုပါတယ်။
We also continue to raise the issue these issues with the Burmese authorities because
American people အနေနဲ့ဒီရေးနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေနဲ့ဆက်ပြီးပြောသွားမှာပါ။ဒါကြောင့်လဲဆိုတော့ရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေရဲ့လူနေမှုဘဝတိုးတက်လာဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးနိုင်ရေးအရေးတကြီးဆောင်ရွက်ဖို့လိုနေတာပါ
။ဒါပေမဲ့လည်း American အစိုးရအနေနဲ့ပင်လယ်ထဲကလူတွေကိုတွားရောက်ကယ်တင်ဖို့ဆိုတဲ့အစီအစဉ်မျိုးမရှိသေးဘူးလို့သူကပြောပါတယ်။တစ်ဖက်မှာတော့လေစီးပြေးဒုက္ခသည်တွေရဲ့အရေးဒေတာရင်းနိုင်ငံတွေမှာရှိနေတဲ့ American တန်မတ်တွေကနေတဆင့် Thai, Indonesia, Malaysia အစိုးရတွေအပါအဝင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်ရေးအကူအညီပေးရေးအဖွဲ့ IOM တို့နဲ့ဆက်သွယ်ပြောဆိုနေတယ်လို့ဆိုပါတယ်။ကြာသပတေးနေ့ကလည်း American ဒုနိုင်ငံသားရေးဝန်ကြီး Anthony Blinken နဲ့မြန်မာ Indonesia Vietnam တန်အမတ်တွေပြောဆိုဆွေးနွေးခဲ့တယ်လို့ Jeffrey Rothke ကပြောပါတယ်အထူးသဖြင့်အရေးကြီးတဲ့လူခွင့်ရေးဆိုင်ရာအခြေအနေတွေအပါအဝင်ဒေတာရင်းကိစ္စရပ်တွေကိုပြောဆိုခဲ့တယ်လို့သူကဆိုပါတယ်အလားတူလှေစီးပြေးဒုက္ခသည်တွေရဲ့အသက်တွေကယ်တင်နိုင်ရေးမဖြစ်မနေဆောင်ရွက်ပေးဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon ကတိုက်တွန်းလိုက်တဲ့အကြောင်းကြာသပတေးနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူချရစ်ကပြောသွားပါတယ်
။ The Secretary General urges governments to ensure that the obligations of rescue at sea is upheld.
ဒီနေ့ဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရားအနေနဲ့အသေးချာဆောင်ရွက်ပေးဖို့နဲ့သူတို့ပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့သက်ဆိုင်ရာအစိုးရတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုထားပါတယ်။ဒါ့အပြင်လေလေအပေါ်ကနေဆင့်သက်နိုင်ရေးအကူအညီပံ့ပိုးပေးဖို့နဲ့ပင်လယ်ရေကြောင်းနယ်နိမိတ်တွေပင်လယ်စိတ်ကမ်းတွေကိုဖွင့်ထားပေးဖို့အတွင်းရေးမှူးချုပ်ကအစိုးရတွေကိုတိုက်တွန်းထားပါတယ်
။ဒီပြဿနာတွေရဲ့အခြေခံအကြောင်းရင်းဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းဖို့ဒေတာရင်းအစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့ဘန်ကီမွန်းကပြောဆိုပါတယ်။ဒီအတော့အတွင်းမှာပဲနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ကလှေစီးပြေးဒုက္ခသည်တွေအတွက်ရန်ပုံငွေအမေရိကန်ဒေါ်လာတစ်သန်းသုံးဆွဲမယ်လို့ကြာသပတေးနေ့ကကြေညာလိုက်ပါတယ်။ဒီရန်ပုံငွေတွေကိုကမ်းပေါ်မှာရောက်ရှိနေပြီးသားလှေစီးပြေးဒုက္ခသည်တွေအပါအဝင်အင်ဒိုနီးရှား၊ထိုင်းနဲ့မလေးရှားနိုင်ငံတွေရဲ့ကမ်းလွန်ပင်လယ်ပြင်မှာရှိနေတဲ့အနည်းဆုံးလှေ6စီးမှာလိုက်ပါလာသူခမန်းကြီးဦးရီ6000အတွက်အကူအညီပေးရမှာအသုံးပြုမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။